ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဘာလုံးနဲ့ကိုကျော်စိုးတို့ကိုမြန်မာနိုင်ငံဆိုရလျှော့ဝှက်ချက်အဥပဒေပုံမှန်31ခန်းငယ်နဲ့ဆွဲချက်တင်ဖို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဇူလိုင်9ရက်မနေ့ကဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ဦးဟာပြစ်မှုထင်ရှားရင်ထောင်ဒဏ်14နှစ်အထိကျခံနိုင်ရပါတယ်။သူတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ကျေးရွာကရိုဟင်ဂျာမွတ်စလင်10ဦးအသက်ခံရမှုကိုစုံစမ်းနေစဉ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။မြန်မာပြည်ရဲ့သတင်းစာလွတ်လပ်မှုနဲ့ပတ်သက်ပြီးအထင်ကြီးဖြစ်တဲ့ဒီအမှုကိုတရားရုံးကအခုလိုဆုံးဖြတ်လိုက်တဲ့အတွက်ကမ္ဘာတဝန်းကအာရုံစူးစိုက်မှုတွေနဲ့အတူသူတို့ကိုလွှတ်ပေးဖို့ထပ်မံတောင်းဆိုတာတွေလည်းချက်ချင်းဆိုသလိုတွေ့မြင်ရပါတယ်။ Writers သတင်းဌာနရဲ့ဥက္ကဋ္ဌလည်းဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့ Steven J. Adler ကဒီအမှုဟာအခြေအမြစ်မရှိတဲ့ဆွဆွဲချက်ဖြစ်တယ်။သူတို့အလုပ်ကိုသူတို့လွတ်လပ်လပ်ဆောင်ရွက်တာဖြစ်တယ်သူတို့ကိုလှုပ်ပေးဖို့သူတို့ရဲ့မိသားစုတွေတငယ်ချင်းတွေလှုပ်ဖို့ကိုင်ဖက်တွေနဲ့ပြန်ပြီးဆုံတွေ့ဖို့ခွင့်ပြုတဲ့လို့ပြောပါရယ်။ရန်ကုန်အမေရိကန်တန်ယုံကလည်းဒီသတင်းတောက်နှစ်ဦးကိုအစိုးရလျှော့ဝှက်ချက်အဥပဒေနဲ့ဆက်ပြီးတရားစွဲဖို့ဆုံးဖြတ်လိုက်တဲ့အပေါ်များစွာစိတ်ပျက်မိတယ်လို့ကြေညာချက်ထုတ်ပြန်ပြောကြားပါရယ်။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နှောက်ယှက်တရက်ဖြစ်တယ်လို့လည်းတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါရယ်။EU ဥရောပသမဂ္ဂရဲ့ပြောရေးဆိုခွင့်ရှိသူတဦးကလည်းဒီ writers သတင်းတောက်နှစ်ဦးပေါ်ဆွဲဆိုချက်ကိုချက်ချင်းပယ်ဖျက်ပြီးအမြဲလှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာအများပြည်သူသတင်းအချက်အလက်လွတ်လွတ်လပ်ရပိုင်ခွင့်လွတ်လပ်တဲ့သတင်းမီဒီယာလောကနဲ့အခြေခံလူ့ခွင့်ရေးတွေအပေါ်ချိန်ချောင်းလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။ Britain အစိုးရအာရှနဲ့ Pacific ရေးရာဝန်ကြီး Macfield ကလည်း Twitter ကနေအခုလိုရေးပါတယ်။တင်းလွတ်လပ်ခွင့်ကိုထိခိုက်စေတဲ့တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြမဒီမိုကရေစီအသွင်ပြောင်းလဲရေးကိုထိခိုက်စေပါတယ်။သူတို့လူမျိုးရေးကိုဆက်လက်ပြီးတောင်းဆိုသွားမယ်လို့ဆိုပါတယ်။ကုလသမဂ္ဂအထူးတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ကိုလှုပ်ပေးဖို့ထပ်ပြီးပြောဆိုလိုက်ပြီးမြမအာဏာပိုင်တွေအနေနဲ့လွတ်လပ်စွာသဘောထားဆန္ဒထုတ်ဖော်ခွင့်နဲ့တရင်အချက်လက်ရယူခွင့်ကိုလေးစားဖို့တောင်းဆိုလိုက်ပါတယ်။သူအနေနဲ့ဒီကိစ္စကိုထိတ်တဲဦးစားပေးတရက်အနေနဲ့တက်နိုင်သမျှတောင်းဆိုသွားမယ်လို့လဲဆိုပါရယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးကဒီသတင်းတောက်တွေဟာသူတို့အလုပ်သူတို့လုပ်တာဖြစ်တယ်သတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေချိန်ချောက်တာတွေမတရားတရားဆွဲတာတွေမဖြစ်သင့်ဘူးလို့ပြောပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကသူ့ရဲ့ Twitter ကနေပြီးမြန်မာပြည်မှာအခုဒီလိုဖြစ်နေတဲ့ကိစ္စကိုလုံးဝမယုံနိုင်တော့အောင်ပါပဲသူတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးချက်ချင်းပြန်လှုပ်ပေးရမှာဖြစ်တယ်လို့ရေးထားပါတယ်။ American Republican ထက်လွတ်တော်အမတ်ဂျွန်မက်ကင်းကလည်းသူ့ရဲ့ Twitter မှာမြန်မာပြည်ကလူမျိုးတုံးရှင်းလင်းမှုကိုဖော်ထုတ်တင်ပြဖို့ကြိုးစားတဲ့ဒီ Writers သတင်းတောက်တွေကိုဒီလိုဆွဲချက်တင်တဲ့ကိစ္စဟာ Immigrant ဆိုပါလွန်ပြီးဒါဟာနိုင်ငံရေးအရဆောင်ရွက်ချက်ဖြစ်တယ်လို့ရေးထားပါတယ်။ရန်ကုန်ဒိမ့်မတ်တန်ယုံကလည်းသတင်းတောက်တွေဟာရခိုင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေရဲ့လူမဆန်ရက်စက်မှုတွေကိုဖော်ထုတ်ခဲ့ကြတာဖြစ်တယ်။အစိုးရအနေနဲ့ဒီလိုဂုံတိတ်ခါမဲတဲ့ဆွဲချက်ကိုရပ်ဆိုင်ပြီးသူတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လို့ပြောပါတယ်။ရန်ကုန်နော်ဝေးတန်ယုံကလည်းဒီ Writers သတင်းတောက်နှစ်ဦးပေါ်ခုလိုဆုံးဖြတ်ချက်ဟာတရားဥပဒေစိုးမိုးရေးနဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ထိခိုက်စေတယ်လို့ပြောပါတယ်။ Writers သတင်းတောက်နှစ်ဦးကိုတရားစွဲဆိုဖို့တရားရုံးကခွင့်ပြုလိုက်တာဟာမြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်အတွက်အမှောင်ကျတဲ့နေ့တစ်နေ့ဖြစ်ကြောင်း Britain ခြေဆိုင် Amnesty International ခေါ်ပြည်ပဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ကလည်းပြောပါရယ်မြန်မာနိုင်ငံရဲ့လွတ်လပ်တဲ့သတင်းမီဒီယာလောကအတွက်အကျိုးဆက်တွေအများကြီးဖြစ်စေတယ်လို့ဆိုပါရယ်အလားတူပဲ HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကလည်း Writers သတင်းတောက်နှစ်ဦးအပေါ်အခုလိုဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းလူခွင့်ရေးအခြေအနေနောက်ကျောင်းပြန်ပြိုလဲနေတာကိုထင်ထင်ရှားရှားညွှန်ပြနေတာဖြစ်တယ်လို့ဆိုပါရယ်ဗြိတိန်ခြေဆိုင်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Article 19ကမြန်မာအစိုးရအနေနဲ့သတင်းတောက်တွေကိုအကာအကွယ်ပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူမှုရှိကြောင်းတိုးမြင့်ပြသရမှာဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆိုတဲ့ရန်ကုန်ခြေဆိုင်လူမှုအဖွဲ့တစ်ခုကလည်းဒါဟာမြန်မာပြည်ကပြည်ပခဖြစ်ပွားတဲ့ဒေသတွေမှာအမှန်တကယ်ဖြစ်ပျက်နေတာတွေပေါ်ထွက်လာမှာကိုတားဆီးတဲ့လှုပ်ဆောင်ချက်ဖြစ်ပြီးနိုင်ငံအတွက်ရှက်စရာပါပဲလို့ပြောပါရယ် Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ကို2018သတင်းလွတ်လပ်ခွင့်ဆုပေးခဲ့တဲ့ Pan America American ခြေဆိုင်စာနယ်ဇင်းအဖွဲ့ကလည်းဒီကိစ္စကိုအင်မတန်စိတ်ပျက်ကြောင်းပြောဆိုပြီးသူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်